မှန်ယုတ်မိမပုံမှန်ယုတ်မိမပုံသည်လူသားတို့၏ခန္ဓာကိုယ်အတွင်းရှိအင်္ဂါများကိုတိလွယ်စေရန်ပြထားတဲ့အယုတ်ပင်ဖြစ်ပါတယ်။အယိုးကြီးအယိုးငယ်များသွေးလွတ်ကျော်သွေးပြန်ကျော်ကြီးများအကျော်ကြီးများနှင့်အတူသဘာဝတည်နေပုံကိုတိကျစွာတွေ့မြင်ရပါတယ်။အုတ်နှောက်သည်လူသားတို့တွင်အရေးကြီးဆုံးသောအစိတ်အပိုင်းတစ်ခုဖြစ်၍အုတ်နှောက်ပတ်လည်တွင်အရေဘာ၃မျိုးဖြင့်သုံးတက်ကားလျက်ဥကောင်းကွန်အတွင်းတွင်ကောင်းစွာကာကွယ်ခြင်းဖြင့်တည်ရှိနေပါသည်။၎င်းသည်ဗဟုအာယုန်ကြောအကြောင်း၏ထိတ်ဆုံးပိုင်းဖြစ်၍အသက်ရှင်ခြင်း၏အတိတ်အချက်အချာဌာနတစ်ခုဖြစ်ပါသည်။၎င်းချို့ယွင်းခဲ့လျင်ကျမတို့သည်သတိရှိခြင်းလုံးဝကင်းသွားမည်ဖြစ်ပါသည်။အုတ်နှောက်သည်အာယုန်၅ပါးတည်းဟုသောမြင်ခြင်း၊သိခြင်း၊အနံ့ရခြင်း၊ကြားခြင်းရသာတွေးထိခံစားခြင်းစသည်တို့ဖြစ်မြောက်ရေးကိုတိကျစွာတာဝန်ယူထမ်းဆောင်လျက်ရှိသဖြင့်၎င်းသည်ခန္ဓာကိုယ်အတွင်းရှိအင်္ဂါများအနက်အရေးပါဆုံးအစိတ်အပိုင်းတစ်ခုဖြစ်တယ်လို့သတ်မှတ်ထားပါတယ်။မလုံလောက်သောသွေး၏အားပေးခြင်းနှင့်မလုံလောက်သောအစာအာဟာရရရှိခြင်းတို့အနည်းငယ်ဖြစ်ပေါ်နေပါသောနာရန်ရှိပျက်စီးခြင်းမျိုးသို့ဆက်ရောက်စေပါသည်။ခန္ဓာကိုယ်ဤမှန်ကန်စွာအလုံးလုံးချင်းတို့ကိုဖြစ်စေခြင်းအလို့ငှာအောက်ဆီဂျင်ဓာတ်နှင့်အစာအာဟာရဓာတ်များရရှိရန်လိုပါသည်။သို့မှသာလျှင်အားတက်ခေါ်ခွန်အားများထုတ်လုပ်ပေးနိုင်ပါသည်။အောက်ဆီဂျင်ဓာတ်သည်လေဟာပြင်မှအသက်ရှူလမ်းကြောင်းအတိုင်းဝင်လာသည့်လေမှတဆင့်ထုတ်နှုတ်ရပါသည်။ထို့လေသည်နှာခေါင်းပေါက်၊ပါးစပ်ပေါက်၊အာခေါင်းတို့မှဆင်ကဲဆင်ကာဖြတ်ကျော်ပြီးလေပြင်းတို့သွား၍၎င်းမှတဆင့်လေပေါက်အိမ်တို့ရောက်သွားကြပါသည်။လေပြင်းသည်များပြားသောအယိုးနုကလေးများဖြင့်တည်ဆောက်ပြီးအသားများဖြင့်ဆက်ဆက်ထားပါသည်။၎င်းလေပြင်းထိပ်ဤအဝတွင်အတန်ထွက်စေသည့်အတန်ထင်းအယိုးနုမြင့်တန်းကလေးနှစ်ခုရှိပြီးအတိုးအကျယ်ကိုဖြစ်စေသည့်စွမ်းရည်ရှိပါသည်။လေသည်လေပြင်းအတွင်းမှတွန်းကန်ပြီးအတန်ထွက်စေသည့်အတန်ကလေးနှစ်ခုတို့သည်တချိန်ဒီတွင်လှုပ်ရှားလျက်အတံမျိုးစုံထွက်ပေါ်စေခြင်းအပြင်ယခုကျမတို့ပြောဆိုနေတဲ့အတံမျိုးစုံတို့ဖြစ်ပေါ်လာပါတယ်။လေပြွန်ထိတ်ဝမှရှားကလေးသည်အစာများမြူချသောအခါလေပြွန်ကိုပိတ်ထားလိုက်တယ်။ထို့ဖြင့်အစာများလေပြွန်ထဲသို့ဝင်ခြင်းကိုတားဆီးထားပါတယ်။တိုင်းရိုက်အကျိတ်နှစ်ခုတို့သည်လေပြွန်ဤအောက်တစ်ဝက်ပိုင်းအရှိဘက်တွင်တည်ရှိပါတယ်။၎င်းအကျိတ်သည်စားထားသည့်အစာအာဟာရတွင်ပါရှိသောအိုင်ယိုဒင်းဓာတ်ကိုတမျိုးတမီပြုပြင်၍အလွန်အရေးကြီးသောသိုက်ရောက်ဆင်ဟော်မုန်းဓာတ်ကိုထုတ်ပေးပါသည်။အဆုံးနှစ်ခုတို့သည်ရင်အုံကောင်း၏အပေါ်ပိုင်းကြီးတစ်ခုလုံးတွင်ပြည့်လျက်တည်ရှိပါသည်။အဆုံးသည်အသက်ရှူလေလံကြောင်းမှပါလာသောလေများထဲရှိအောက်ဆီဂျင်ဓာတ်ကိုအဆုံး၏လေပေါက်အိမ်ကလေးများအနီးတွင်သေးငယ်သောသွေးကြောများတွင်ရှိသွေးနီဦးများသို့ကူပြောင်းသယ်ယူစေတယ်။ထိုနီလအတိုင်းပင်ကိုရင်း၌ဖြစ်ပေါ်လျက်ရှိသည့်မလိုအပ်သောကာဗွန်ဒိုင်အောက်ဆိုက်ဓာတ်တို့ကိုသွေးမှတဆင့်အသက်ရှူထုတ်သည့်အခါရှူထုတ်လေဖြင့်အတူအပြင်ဘက်သို့ထုတ်ပစ်ပါသည်။အသက်ရှူသွင်းခြင်းအပြင်လေမှရရှိသည့်အောက်ဆီဂျင်ဓာတ်တို့သည်ပျော်ပြည့်ခဲ့သည့်အတိုင်းသွေးရဲသို့ရောက်ရှိလာကြပါသည်။၎င်းသွေးတို့သည်နှလုံးသို့သွေးပြန်ကြောဖြင့်တည်ယူလာ၍နှလုံးမှတဆင့်၎င်း၏လှုပ်ရှားခြင်းဖြင့်ခန္ဓာကိုယ်အနှံ့အပြားသို့သွေးကြောများဖြင့်ပို့ပေးပါသည်။နှလုံးသည်ရင်အုပ်အလယ်ရိုး၏နောက်တွင်တည်ရှိပြီးဘဲဘက်သို့ပြန့်လျက်ရှိပါသည်။၎င်းသည်အသားများတက်တက်ပင်ဖြစ်၍အလယ်တွင်အခေါင်းတစ်ခုရှိပါသည်။၎င်းအခေါင်း၏အလယ်တွင်နံရံကဲ့သို့ကံရံထားသဖြင့်နှလုံးကိုနှစ်ပိုင်းပိုင်းထားပါသည်။တို့ဖြစ်၍နှလုံးဤဘဲဘက်ချမ်းနှင့်ညာဘက်ချမ်းလို့ခေါ်ပါတယ်အဆုတ်တို့မှဘဲဘက်နှလုံးတို့လာနေသောသွေးများတွင်အောက်ဆီဂျင်ဓာတ်ပါလာ၍ညာဘက်နှလုံးမှသွေးများသည်ကာဗွန်ဒိုင်အောက်ဆိုက်ကိုအဆုတ်တို့တဖန်ပြန်ပို့ပါတယ်ထို့ကဲ့သို့ပြုလုပ်ခြင်းအပြင်နှလုံးသည်အဆုတ်နှစ်ခုဤအကြားတွင်အောက်ဆီဂျင်ဓာတ်နှင့်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်တို့ကိုလဲလှယ်ပေးစေပါတယ်ရင်အုံကောင်း၏အောက်ပိုင်းတွင်ဝမ်းပိုက်ရှိ၍၎င်းဝမ်းပိုက်နှင့်ရင်အုံကောင်းကို ထိပုံတရံရှိအသားရွက်တစ်ခုဖြင့်ပိုင်းခြားထားပါတယ်၎င်းကို diaphragm လို့ခေါ်ပါတယ်ဝမ်းပိုက်ထဲတွင်၎င်းထိပုံတရံရှိအသားရွက်ကြီး၏အောက်ဘဲဘက်တွင်အစာအိမ်တည်ရှိ၍ညာဘက်တွင်အသည်ရှိပါတယ်၎င်းအသည်သည်သွေးထဲမှမကောင်းသောအရာများကိုထုတ်နှုတ်၍ရောဂါဖြစ်စေမည့်ပိုးများကိုလည်းမဖြစ်စေရန်တားမြစ်သည့်အပြင်မလိုအပ်သောသွေးနီဥများကိုဖျက်ဆီးပြီးတန်တန်များကိုလည်းတူလောင်ထားပါသေးတယ်။၎င်းတန်တန်များကိုသွေးအသစ်ပြုလုပ်ရတဲ့တဖန်အသုံးပြုပါတယ်။ခန္ဓာကိုယ်၏ခွန်အားသည်အစာမှဖြစ်လာရပါတယ်။အစာစားရတွင်ဗစက်တွင်ဝါသောအခါဝါပြီးအစာသည်ကစည်ရည်များဖြင့်အစာလမ်းကြောင်းမှတဆင့်အစာအိမ်ထဲသို့ရောက်သွားပါတယ်။၎င်းကစည်ရည်သည်အစာချေနိုင်သောဓာတ်များတွေတွင်တစ်မျိုးအပါဝင်ဖြစ်ပါတယ်။အစာအိမ်သည်အသားတစ်မျိုးဖြင့်တည်ဆောက်ထားသောအိတ်တစ်ခုဖြစ်ပါတယ်။၎င်းသည်ကျက်ပောင်အိတ်ကဲ့သို့အစာများဝင်ပြီးသောအခါတွင်ကြီးလာ၍အစာများမရှိသောအခါတွင်ငယ်သွားပါတယ်။၎င်း၏အတွင်းနံရံများတွင်မြောင်များစွာသောကလင်းများရှိပါတယ်။၎င်းမှစားကျင်ဓာတ်နှင့်ပက်ပစင်ဓာတ်တို့ကိုထုတ်ပေးပါတယ်။၎င်းစားကျင်ဓာတ်ကြောင့်ပက်ပစင်သည်ပရိုတင်းဓာတ်များကိုလွယ်ကူစွာကြေချက်နိုင်သည်သာမကပဲနှုတ်တွင်ပါဝင်သောကေဆင်ဓာတ်များကိုပါကြေချက်စေပါသည်တရွတ်ရွတ်သည်အစာအိမ်ဖုံးကွယ်ထားသဖြင့်မှန်ရုပ်မိမ့်မအိမ်နောက်ကျောမှကြည့်လျင်မြင်နိုင်ပါသည်၎င်းသည်အရည်နှမျိုးထုတ်ပါသည်အရည်တစ်မျိုးသည်အစာအိမ်နှင့်ကပ်လျက်ရှိသောဦးထဲသို့သွား၍နောက်အရည်တစ်မျိုးသည်ဂလိုက်ကိုဂျင်အဖြစ်သို့ပြောင်းလဲစေပြီးခန္ဓာကိုယ်ထဲသို့တိုးလောင်ထားပါသည်။တရက်ရွက်အတွင်းဘက်မှထွက်သောအရည်ကိုအင်ဆူလင်လို့ခေါ်ပါသည်။၎င်းအင်ဆူလင်သည်သွေးထဲသို့ရောက်စေပြီးသွေးတွင်ရှိသောတကြားဓာတ်များကိုညှိမြှောက်အောင်ညှိပေးပါသည်။ထို့ဖြင့်တစ်ခုလုံးရှိသွေးများထဲတွင်တကြားဓာတ်တို့သည်မပိုမလိုဘဲအစင်ညှိမြှောက်လျက်ရှိပါသည်။တဲကြည်သည်အစာကြေအောင်စွမ်းဆောင်သောနေရာတွင်အရေးကြီးသောဓာတ်တစ်မျိုးကိုထုတ်ပေးပါသည်၎င်းဓာတ်သည်အစာအိမ်နှင့်အနည်းဆုံးသောဥထဲသို့သွား၍အဆီများကိုကြေချက်ရန်အဓိကအလိုလုပ်ပါသည်ထိုကဲ့သို့တစ်ဖက်မှအစာများကိုကြေချက်စေရန်အဆင့်အဆင့်ပြောင်းလဲကြေချက်နေသကဲ့သို့တစ်ဖက်မှလည်းအစာအိမ်မှတဆင့်ဥသိမ်းထဲသို့ဝင်လာသောအစာများကိုတဆင့်ပြီးတဆင့်ဥမာကြီးဘက်သို့ဥဤလှုပ်ရှားခြင်းအပြင်ဆက်လက်ပိုပေးလျက်ရှိပါသည်။ဥမာကြီးသို့မဝင်မိအတွင်ကြေချက်ပြီးသားအစာအာဟာရများကိုဥသိမ်းဥသေးများမှပိုတိုစနစ်အထူးသွေးကြောဖြင့်စုပ်ယူပါသည်။သဲကြေအိတ်သည်အသည်ဤအလယ်ပိုင်းအောက်မျက်နှာဘက်တွင်တည်ရှိ၍အသည်မှထိုးလို့သောသဲကြေကြီးများကိုတိုးလောင်ရာဖြစ်ပါသည်။စားသုံးသောအစီများကိုကြေချက်ရန်လို့ငါအခါအားလျော်စွာလိုအပ်သလိုအစာအိမ်နှင့်ကပ်လျက်ရှိသောဥထဲသို့ထုတ်ပေးပါသည်အစာများသည်15ပေမှ20ပေရှိသောဥထဲတွင်ရေလှိုင်းကဲ့သို့ဥများ၏တူညီစွာလှုပ်ရှားခြင်းဖြင့်ရှေ့သို့ဆက်လက်၍အစာများကိုပို့ပေးပါသည်ထို့အခါအာဟာရများသည်တစ်ဖြည်းဖြည်းအရည်ပြည့်ပြည့်များဖြစ်လာ၍ဥအတွင်းရှိအမေးပါကလေးများထဲတွင်အထူးပြုရင်ထားရှိသောအကျော်ကလေးများမှတဆင့်၎င်းအစာတွင်ပါသောအဟရတ်တချို့ကိုစုပ်ယူပါသည်အကျော်ယူကလေးတို့သည်အဆီဓာတ်များပရိုတိန်းဓာတ်နှင့်ဆေးသရားများကိုစုပ်ယူ၍ဆက်လက်ပြုပြင်မှုလိုအပ်သောကြောင့်ခန္ဓာကိုယ်အတွင်းရှိသက်ဆိုင်ရာအင်္ဂါစုများသို့ပို့ပေးပါသည်ဥအတွင်းတွင်ပရိုတိန်းဓာတ်သကြားဓာတ်အဆီဓာတ်တို့အပြင်အခြားအသုံးဝင်သောဗီတာမင်ဓာတ်၊စားဓာတ်၊ရေဓာတ်တို့ကိုလီးဆုပ်နှုတ်၍ယူလိုက်ပါသည်။ဥမာကြီးအစာပိုင်းတွင်ဥသေးကလေးနှင့်ဆက်ဆက်ထားပါသည်။၎င်းဥမာကြီးထိတ်တွင်နှစ်လက်မှကန်ထွက်လျက်ရှိသောဥအတက်ကလေးတစ်ခုရှိပါသည်။၎င်းဥအတက်ကလေးသည်ရံဖန်ရံကယောဂပိုးဝင်၍ရောင်လာတတ်ပါသည်။၎င်းကဲ့သို့ဖြစ်ရခြင်းမှာစားသောအစာထဲမှတခါတရံထိုဥငယ်ကလေးထဲသို့ဝင်၍ပိတ်ဆို့နေတတ်ပါသည်။သို့နှင့်ပင်ရောင်လာ၍တခါတရံပြည်များပင်တည်တတ်ပါသေးတယ်။ဥမကြီးကိုအတက်ဥမကြီး၊ကန့်လန့်ဥမကြီးနှင့်အဆင်းဥမကြီးလို့သုံးပိုင်းပိုင်းထားပါသည်။ အစာများသည်တဆင့်နှင့်တဆင့်ဥမာကြီးထဲသို့ရောက်လာ၏၎င်းဥမာကြီးထဲတွင်အသုံးဝင်သောအရေးတချို့ကိုစုပ်ယူပါသည်ထို့အခါအနည်းငယ်မှသောမစင်များဖြစ်လာ၍ဥမာကြီးထဲတွင်စုဆောင်းလျက်ရှိပြီးဥမာကြီးပြည်လာသောအသည့်ဖြင့်အလိုအလျောက်ဝမ်းသွားလိုသောစိတ်ဖြစ်ပေါ်လာပြီးမစင်များကိုစွန့်ပစ်ပါသည်ဝမ်းပိုက်ဤနောက်ဖက်နောက်ကြောရိုးတစ်ဖက်တစ်ချက်တွင်ကြောက်ကတလုံးစီရှိပါသည်၎င်းကြောက်ကတွင်နေ့စဉ်တသန်းစီစီခန့်မြသွေးများလဲပလှဲ့လေရာသွေးမှမကောင်းသောအညစ်အကြေးများကိုယ်ခန္ဓာတွင်ပိုရှန်လျက်ရှိသောရေများအသုံးမဝင်သောစားဓာတ်များစသည်မလိုအပ်သောအရာများကိုကြောက်ကမှစီးအဖြစ်ထုတ်ပစ်ပါသည်၎င်းစီးတို့သည်ကြောက်ကမှစီးပြုံအတိုင်းစီးအိမ်သို့ရောက်သွားပါသည်စီးအိမ်သည်ကျဲနိုင်ကျင်းနိုင်သောတတ္တိရှိ၍900စီးစီးခန့်အထိစီးများကိုတိုးလောင်ထားနိုင်ပါသည်မိမိအလိုဆန္ဒအတိုင်းစီးများကိုထုတ်လိုလျင်၎င်းမထုတ်လိုလျင်၎င်းပြုလုပ်နိုင်စွမ်းရှိပါသည်မိမကျင်ကြောင်းသည်တိုး၍ကျဲပါသည်မိမများတွင်တရေမျိုးစိအစပြိုးတည်သောဥအိမ်နှစ်ခုရှိပါသည်၎င်းကိုအိုဘရီလို့ခေါ်ပါသည်တသက်တွင်မျိုးစိပေါင်း၄သိန်းထုတ်ပေးနိုင်ရာ900လောက်မြသာအောင်မြင်မဲ့နိုင်စွမ်းရှိပါသည်တူညီသောကွာခြားရက်များတွင်ခမှန်းကြီး28ရက်တိုင်မျိုးစိဥတစ်လုံးမှဲ့၍ရာသီတစ်ချိန်ပေါ်လာပါသည်မျိုးစိဥသည်ဥပြွင်တွင်မှတဆင့်သားအိမ်သို့ဆက်လက်သွားပါသည်သားအိမ်သည်အသားများဖြင့်သာတိဆောက်ထားပါသည်၎င်းသားအိမ်ထဲတွင်ချွဲရည်ပြားဖြင့်ကာလျက်ရှိသောသားအိမ်ရှိပါသည်၎င်းသည်မျိုးစဉ်ဆက်ပြီးခဲ့သောဥတို့ကိုထိမ့်သိမ့်လျက်သားမဖွားမီ6လကြာကာလအတွင်းပြုစုစောင့်ရှောက်ပေးပါသည်အကယ်၍မျိုးစဉ်သားဥသည်မျိုးစဉ်ဆက်ပြီးအခြေသို့မရောက်ဖဲပျက်စီးခြင်းသို့ရောက်ခဲ့ပါလျှင်အဆင်သင့်ပြင်ဆင်ထားသောသားအိမ်အတွင်းရှိချွဲရည်ပြားသားအိမ်သည်လေမတီးမြဲတော့ပဲတလသွေးဆင်းခြင်းအဖြစ်သို့ဆက်ရောက်လာပါသည်ကျန်းမာရေးနှင့်ယောဂကင်းမဲ့ရေးတို့ကိုရရှိစေရန်ကိုတွင်ရှိအင်္ဂါသီးသီးတို့သည်မိမိတို့သက်ဆိုင်ရာအလုပ်များကိုမပြတ်မကွက်လုပ်ဆောင်ရပါမယ်ထို့ကဲ့သို့မချို့ယွင်းသောကိုတွင်အင်္ဂါများကောင်းစွာအလုပ်လုပ်စေရန်အားဖြစ်ထွန်းစေမည်တင့်လျော်သောအစာများကိုမှန်ကန်စွာစားကြရပါမည်ကိုခန္ဓာတည်ရန်ရည်သည်မတင့်တော်သောအစာများဗီတာမင်ဓာတ်နည်းသောအစာများစသည်တို့နှင့်လည်းဖြစ်နိုင်ပါသည်ထို့ပေမယ့်အချိန်ကာလကြာသောအခါကိုတွင်အင်္ဂါအသီးသီးတို့သည်ရသင့်သည့်လိုအပ်သည့်ဓာတ်တို့ကိုမရရှိသဖြင့်မှန်ကန်စွာအလုပ်မလုပ်နိုင်တော့ပဲကျန်းမာခြင်းကင်း၍ယောဂများဝင်လာပြီးတက်တန်းစင်မရက်တည်နိုင်သောအခြေသို့ရောက်တတ်ပါသည်သို့ပါ၍ထိုကဲ့သို့မဖြစ်စေရန်ကိုရင်းအင်္ဂါများအတွေ့ရေစီစာဗီတာမင်တကြားနှင့်စားကျင်တတ်များစသည်တို့သည်မှန်ကန်စွာအချို့အတိုင်းရရှိရပါမည်သို့မှသာလျှင်ကျန်းမာတန်ဆွမ်းသောပြည်သူပြည်သားများဖြစ်၍ကြီးပွားရေးနှင့်ပျော်ရွှင်ရေးတို့ကိုအမှန်တကယ်ရယူခံစားနိုင်ကြမယ်လို့ညှိကုန်းချုပ်လိုက်ပါတယ်